မြန်မာနိုင်ငံမှာဒီနှစ်နောင်ပိုင်းကျရင်ကျင်းပမဲ့ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတမှုရှိဖို့လိုအပ်ချက်တွေအများပြားရှိနေတယ်လို့အတိုက်ခံအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ကျောင်းသားတွေကသတိပေးလိုက်ပါတယ်။ရွေးကောက်ပွဲမတိုင်မီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးပြည်တွင်းငြိမ်းချမ်းရေးစတာတွေလို့အခြေခံကြကြပြင်ဆင်စရာတွေဒါမှကရွေးကောက်ပွဲမှာမဲပေးပိုင်ခွင့်မဆုံးရှုံးစေဖို့ဆောင်ရွက်ရမယ့်ကိစ္စတွေနဲ့ပတ်သက်ပြီးတော့လေဒီပါတီနှစ်ခုကဒီကနေ့ပူတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။အပြည့်စုံကိုတော့ VOA သတင်း6မှ AA မှာကသတင်းပေးပို့ထားပါတယ်။
ရွေးကောက်ပွဲကိုသတ်မှတ်ထားတဲ့အချိန်တိုင်းကျင်းပနိုင်ဖို့ရွေးကောက်ပွဲဆိုင်ရာဥပဒေဤဥပဒေနဲ့အညီဆောင်ရွက်ဖို့နိုင်ငံတကာကအကဲခတ်တွေကိုလွတ်လွတ်လပ်လပ်လေ့လာခွင့်ပြုဖို့စတာတွေလိုရွေးကောက်ပွဲနဲ့တိုက်ရိုက်သက်ဆိုင်တဲ့ကိစ္စတွေမှာလိုအပ်ချက်တွေကို NLD ပါတီနဲ့88မျိုးဆက်ငင်းညာရေးနဲ့ပွင့်လင်းလူအဖွဲ့အစည်းတို့ကခေါင်းဆောင်တွေကထောက်ပြခဲ့ကြတာပါဒီလိုပဲလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာနိုင်ဖို့အတွက်အဓိကလိုအပ်ချက်တစ်ခုအဖြစ်2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လည်း NLD အနေနဲ့ကြိုးပမ်းသွားမှာဖြစ်တယ်ဆိုပြီးပြောခွင့်ရပုဂ္ဂိုလ်ဦးညံဝင်းကပြောဆိုခဲ့ပါတယ်
ရွေးကောက်ပွဲမှာငံလို့ဥပဒေတိုင်းလုပ်ဖို့နဲ့ကောင်းမွန်တဲ့ဥပဒေတွေရှိဖို့အဲ့လိုပြောတာလေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်တော့အံရရောပြင်ဆင်ရေး၄-၃ကြောင့်တင်မကပါဘူးလိုအပ်တဲ့ပြင်ဆင်မှုတွေကိုဆက်လက်စူးစမ်းနေမှာပဲအဲ့ဒီမှာကျွန်တော်ပြောရတယ်ဟာလာဟိုလွတ်တော်တွင်လွတ်တော်ပါဆိုလွတ်တော်တွင်ဆိုတာလွတ်တော်မှာရှိနေတဲ့အင်အားတော့မညာဘူးသို့တော့ကျွန်တော်တို့ဒီမိုကရေစီအင်အားစုတွေရှိတယ်လွတ်တော်ပါဆိုတာနိုင်ငံရေးရရှင်းချလာအောင်အစိုးရသဘောပေါက်လာအောင်ပြည်သူလူထုထောက်ခံလာအောင်ဒီလိုလုပ်ရတယ်တော့ရှိတာပေါ့
မြန်မာအစိုးရကတော့ရွေးကောက်ပွဲတွေကိုအောက်တိုဘာလကုန်ဒါမှမဟုတ်နိုဝင်ဘာလစမ်းမှာကျင်းပနိုင်ဖို့ရည်မှန်းထားပြီးမဲပေးခွင့်ရှိသူတွေရဲ့စီးရင်ကိုလည်းတနိုင်ငံလုံးမှာ၄တုပ်ခွဲထုတ်ပြန်ဖို့စီစဉ်ထားပါတယ်။ပထမအကြိမ်ဖြစ်မတ်လ30ရက်နေ့ကနေဧပြီလ12ရက်နေ့ထိရန်ကုန်တိုင်းမြို့နယ်10မြို့နယ်မှာထုတ်ပြန်ပေးခဲ့ပါတယ်။ဒုတိယအကြိမ်ဖြစ်ရန်ကုန်တိုင်း14မြို့နယ်နဲ့နေပြည်တော်ကောင်စီ10မြို့နယ်မှာမေလ25ရက်နေ့ကနေဇွန်လ9ရက်နေ့ထိမဲစီးရင်တွေကိုထုတ်ပြန်ပေးခဲ့ပါတယ်။ဒါပေမဲ့လည်းစည်ရင်ထုတ်ပြန်ရမှာအမှားအယွင်းတွေတွေ့နေရတဲ့အတွက်မဲပေးပိုင်ခွင့်ဆုံးရှုံးမှာကိုစိုးရင်ရတယ်လို့လည်း NLD ကသတိပေးပါတယ်
။အခုထုတ်ပြန်နေတဲ့မဲစည်ရင်တွေမှားယွင်းမှုကတော့အားအောစရာကောင်းအောင်များနေ။ဒါလည်းအင်္ဂလိပ်စနစ်တကျပြုစုပြီးတော့ကျောက်ကောက်ပဲကော်မရှင်တင်ပြမှာပါ။ဘာကြောင့်ဒီလိုအမှားများနေလဲဆိုတော့အင်္ဂလိပ်မသိသေးဘူး။ကျွန်တော်တို့ဟိုလူ၁၀ယောက်မှတ်ပုံတွေတစ်ခုပဲစမ်းစီပြီးတော့မဲစင်းနေပါကြဘလို့ဖြစ်နိုင်မလဲဟုတ်တယ်မလားနောက်တစ်ခုအငယ်တို့ပတ်ဝန်းကျင်မှာရှိနေတဲ့ NLD ရလူတွေရဲ့မဲစင်းနေအကုန်လုံးလောက်ကိုအချက်လက်တွေပါတယ်မှတ်ပုံတွေမှားတယ်အမိဘနာမည်မှားတယ်ရက်ကွက်နာမည်မှားတယ်တစ်ခုခုတစ်ခုမှားနေတယ်ခုပုံမှာမူတည်ပြီးပြောရရင်တော့မဲပေးခွင့်ခွင့်ရေးတွေသူတော်တော်များဆုံးရှုံးရမလို့ဖြစ်
ပထမအကြိမ်မဲစီးရင်ထုတ်ပြန်ပြီးတဲ့နောက်မှာတော့မှားယွင်းမှုတွေရှိကြောင်းပြန်လည်ပြင်ဆင်မှုတွေလုပ်မဲ့အကြောင်းကိုတော့အစိုးရပိုင်းသတင်းတွေမှာထုတ်ပြန်ခဲ့ပါတယ်။ကျန်တဲ့မဲစီးရင်တွေကိုတော့လာမယ့်ဇွန်လ10ရက်နေ့နဲ့ဇွန်လ25ရက်နေ့မှာထုတ်ပြန်သွားဖို့ရှိတယ်လို့ဆိုပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်လို့ပညာပေးမှုတွေကိုတော့လူမှုအခြေပြုအဖွဲ့အစည်းအတော်များများကလိုက်လံဆောင်ရွက်နေကြပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့နဲ့ပြည်သူလူထုတွေကသူတို့ရဲ့ဆန္ဒအတိုင်းမဲပေးနိုင်ဖို့အတွက်ပညာပေးလှုံ့ဆော်မှုတွေကိုလည်းလှုံ့ဆော်နေကြပါတယ်။မကြခင်မှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့တရားနည်းလမ်းကျတဲ့ရွေးကောက်ပွဲဥပဒေလုံထုံးလုံနည်းတွေနဲ့ရွေးကောက်ပွဲဆိုင်ရာကြီးကြပ်သူအစဉ်အဆက်ရဲ့ဗလိုက်မှုကင်းတဲ့ဆောင်ရွက်ချက်တွေလိုအပ်ကြောင်းနဲ့လက်ရှိအခြေအနေရကတော့ဗဟိုကနေအောက်ခြေအဆင့်ထိရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေအနေနဲ့ဗလိုက်မှုကင်းကင်းနဲ့ဆောင်ရွက်နိုင်ပါမလားဆိုတာကိုတော့တန်တရားဖြစ်စရာတွေရှိတယ်လို့လဲဒီကနေ့ NLD နဲ့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းရဲ့ပူးတွဲထုတ်ပြန်ချက်မှာပါရှိပါတယ်ရှင်